ရခိုင်ပြည်နယ်ကနေဝင်ရောက်လာတဲ့မွတ်စလင်တရားနီးပါးကိုအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာမြို့အနီးမှာတော့ဒီကနေ့မနက်စောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးပြီးပသိမ်မြို့ကိုပို့ဆောင်လိုက်ပါတယ်ဒါဟာဒီလာအတွင်းမှာပသိမ်မြို့နယ်တဲ့ဒုတိယအကြိမ်အများဆုံးဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။သတင်းပြေဆုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်းကိုမိုးစော်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ဖမ်းဆီးခံရသူတွေဟာပသိမ်မြို့နယ်ချောင်းသာမြို့အနီးပင်လယ်ပြင်ကိုဆက်လက်နေစီနဲ့ဝင်ရောက်လာတာဖြစ်ပြီးရန်ကုန်မြို့ကိုခီးဆက်ဖို့ပြင်ဆင်နေချိန်မှာချောင်းသာမြို့နယ်ဌာနဆိုင်ရာပူပေါင်းအဖွဲ့ကထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒီလိုဖမ်းဆီးလိုက်တာကိုပူပေါင်းအဖွဲ့မှပါဝင်တဲ့ရွှေတောင်ရံမြို့အမှတ်1ရပ်ကွက်အုပ်ချုပ်ရေးမှူးဦးစော်မျိုးဝင်းကအခုလိုပြောပါတယ်။
အတူတူစစ်တေးမိပဝင်းမြာလာတာခင်ဗျာဆက်လီနဲ့လာတာဆက်လီနှစ်စီးပါခင်ဗျာကျောင်းသာအကျော်ဥရောကျောင်းဥရောတရားချင်းမှာကတ်တာသူတို့ရဲ့ထိတ်ဆက်တာလည်းတားနေပေါ့ရန်ကဝါဆင်းလာတဲ့မီနီဘတ်တစ်စီးရဲ့နောက်စူပါကစတန်တစ်စီးရဲ့နောက်ဟိုပရိုဘောက်တစ်စီးရဲ့ခင်ဗျာသူတို့ကရန်ကုန်ဆက်သွားမှာပေါ့ဟုတ်ကဲ့ခင်ဗျာအဲ့လိုကားပေါ်တက်နေတဲ့အချိန်မှာကျွန်တော်တို့ဥပောင်းအဖွဲ့ရမိတာခင်ဗျာသူတို့ဒီလိုခုစစ်သေးတဲ့အချိန်မှာတော့ကျွန်တော်တို့ခုလက်ရှိအလုံးမိတာ90နဲ့6ယောက်မိတာပါခင်ဗျာကလေး2ယောက်ပါလေဟုတ်ကဲ့
ဖန်စီခံရသူတွေကိုပသိမ်မြို့ကိုပို့ဆောင်လိုက်ပြီးဖြစ်ကြောင်းနဲ့ဆက်လက်သမား6ယောက်နဲ့ကားသမား6ယောက်ကိုလည်းဖန်စီထားကြောင်းဦးစော်မျိုးဝင်းကဆက်ပြောပါတယ်ဒေသခံတွေကတော့လာရောက်သူတွေဟာလူ100ကျော်လောက်ရှိပြီးဦးစုံ90ကျော်ကိုဖန်စီရမိရာကနောက်ပိုင်းမှာ96ယောက်ရမိတာဖြစ်ကြောင်းနဲ့အချို့ကထွက်ပြေးနေကြောင်းပြောဆိုတာတွေရှိပါတယ်ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကရဲမှူးကြီးထွန်းရွှေကလက်ရှိဖမ်းဆီးတာနဲ့ပတ်သက်ပြီးအခုလိုအတည်ပြုပြောကြားပါတယ်
။ဟုတ်ပါတယ်ခင်ဗျ။ပြီးပါတယ်ခင်ဗျ။အားလုံးကိုင်းနောက်ဆုံးကတော့ဒီ32ယောက်၊မ64ယောက်၊အားလုံး96ယောက်ပေါ့။အဲ့96ယောက်ထဲမှာကလေးကြားတယောက်မှတယောက်ပါ။ဒီကဟိုကျွန်တော်တို့ချောင်းတာကန်ကြီးဟိုကဥပတိကြီးပါမှာဒီရဲ့ဥပတိပဒါအနည်းမှာ။ငါ့အခုကတော့စစ်စီရဲပါပဲ
ထွက်ပြေးနေသူတွေရှိတယ်ဆိုတာနဲ့ပတ်သက်လို့တော့စစ်ဆေးနေစေဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့20ရက်နေ့ကလည်းပသိမ်မြို့နယ်ကရွှေတောင်ရံမြို့အနီးမှာစစ်တွေတက်ခဲ့ပြင်းကနေရန်ကုန်ကိုတွားရောက်မဲ့မွတ်စလင်22ယောက်ကိုဖမ်းဆီးခဲ့ပါတယ်လောလောဆယ်သူတို့ကိုပြည်တော်စုမြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ပုံတင်ရေးဥပဒေအဲ့ဥပဒေပုံမှန်6မြင်းဆောင်1 6မြင်းဆောင်2 6မြင်းဆောင်3လို့နဲ့ဆွဲဆိုထားပါတယ်သူတို့ထဲကအသက်မပြည့်သေးတဲ့ယောက်ျားလေးနှစ်ယောက်ကိုကော်မူးမြို့နယ်ငှက်အော်ဆန်းလူငယ်ထင်းသိမ်းရေးစခန်းကိုပို့ဆောင်ထားပြီးမိန်းကလေး6ယောက်ကိုရန်ကုန်မြို့ဗဟန်းကအမျိုးသမီးအကြောင်းကိုပို့ဆောင်ထားပါတယ်။ကျန်တဲ့အမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ကိုဒီကနေ့မှုစစ်ဆေးကြားနာပြီးနောက်လ5ရက်နေ့မှာစီရင်ချက်ချမှတ်ဖွယ်ရှိကြောင်းအမှုကိုကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။လက်ရှိဆွဲဆိုထားတဲ့အမှုအရအမြင့်ဆုံးထောင်ဒဏ်2နှစ်ကနေအနည်းဆုံးထောင်ဒဏ်6လအထိချမှတ်နိုင်တာဖြစ်ပါတယ်
။သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းလွှာတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူတောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆိုလ်လေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးသိထားတဲ့သတင်းချင်းချုပ်တွေကိုတော့ကိုအောင်လွေဦးကတလှည့်ကြီးညာပေးပါလိမ့်မယ်ရှင
်။ကမ္ဘာရာသီဥတုပြောင်းလဲပေါက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရဆောင်ရွက်အောင်ဖိအားပေးတဲ့အနေနဲ့နောက်တစ်ချိန်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေကိုဒီကနေ့ပဲဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျအစိုးရအနေနဲ့ကြောင်မီသွေးရေနံနဲ့တဘာတံငွေ 2.4 စီမံကိန်းတွေမလို့တောင်းဆိုတဲ့အနေနဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေ New South Wales ပြည်နယ်က Liberal Party ရင်းချုပ်ရှေ့မှာစုဝေးဆန္ဒပြလိုက်ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့တွေကိုမနေ့တုန်းကကျေးဇူးတော်နဲ့အားလိုက်ရင်းမှာပဲသမ္မတဒေါ်နယ်ထရန့်ရုတ်တရက်တွားရောက်တွေ့ဆုံပါတယ်။ American ဆွေရကတာလီဘန်တပုံတွေနဲ့ဆွေးနွေးမှုတွေပြန်ဆားခဲ့တာတပုံတွေဘက်ကပြစ်ခတ်ရဲဆဲဖို့လိုလားနေတဲ့ကိစ္စတွေကိုလည်းခီးစဉ်အတွင်းမှာသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။ရော့ကက်တုံးအများပြားကိုပြစ်ခတ်နိုင်တဲ့ AMR ဒုံးပစ်လောင်ချာတစ်ခုကိုအောင်မြင်မြင်စမ်းသပ်ပြစ်ခတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလကဆက်လို့ရက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဒီနေ့ကနောက်ဆုံးထားကမ်းလှမ်းချက်အသစ်တွေပေးဖို့အမေရိကန်ကိုတောင်းဆိုထားချိန်မှာပဲစမ်းသပ်မှုတွေထပ်လုပ်ခဲ့တာပါ။ ဘင်္ဂလားဒေ့ရှ်ရောက်ဒိန်းနေချီရဲ့ရင်ဂျာဒုက္ခသည်တွေကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရခြားထားမဲ့အစီအစဉ်ကိုလေးလာအခဲခတ်လို့တဲ့ကြောင်းကုလသမဂ္ဂအစည်းအဝေးရရှိတယောက်ကပြောဆိုလိုက်ပါတယ်ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့ကဝေဖန်နေချိန်မှာပဲအခဲခတ်ခွင့်ပြုဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလင်မန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါအစီအစဉ်နဲ့ပတ်သက်လို့ပုံမူသိရှိလို့တဲ့ကြောင်းနဲ့နှစ်တလောဆောင်ရွက်ထားတဲ့အစီအမံတွေကိုကုလသမဂ္ဂကျွမ်းကျင်သူတွေလေးလာခွင့်ပြုဖို့လဲကုလသမဂ္ဂမှာလက်ထောက်မဟာမင်းကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖက်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းနိုမီတာ1925 32နဲ့ဖိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.